ကျွန်တော်ဘုံကြီးခေါင်းကောင်ကိုမေးချင်ပါတယ်မနေ့ကဆူရင်ဒီညီလာကအဆုံးသတ်တော့မယ်လို့ကြားပါတယ်အခုအချိန်ကြီးအဲ့ဒီမှာတယောက်လာတဲ့တိုင်းသားကိုယ်စားလှယ်ရဲ့အချင်းချင်းမှာညီညွတ်မှုဘယ်လောက်ရှိပါစခင်ဗျာဒီအနာဂတ်တိုင်းပြည်အတွက်ပေါ့ဗျာညီညွတ်မှုတော့အပြေအဝရှိတယ်လို့ကျွန်တော်ပြောနိုင်ပါတယ်မိန်းမယူခြေတဲ့နေရာမှာကြတော့နည်းနည်းပါပါမတူညီကွဲပြားတာရှိနိုင်တယ်ဆိုပေမဲ့န တွေလူချင်းနဲ့စစ်မှန်တဲ့ Federal ပြည်ထောင်စုပြောင်းဖန်တီးဖို့ကိစ္စတွေဖြစ်ပါတယ်ဒါကတော့လူတိုင်းဟာစိတ်ထဲမှာဒါရှိနေတဲ့ကိစ္စပါတကယ်လက်တွေ့ပြဿနာရပူအကြီးကြီးရထင်ပါတယ်ဥပမာတစ်ခုကျွန်တော်မေ့ချင်တာကဝပြည်နယ်လူချင်းနဲ့သူတို့ကဒီပွဲကောင်ကကျွန်တော်ကအကြမ်းချင်းကြူပြီးသုံးသပ်မိတာကတော့ UWS ကဒီညီလာခံကိုလုတ်တော့ဟာသူတို့ဝပြည်နယ်တောင်ခံမဲ့အရေးကိုကြံတိုင်းရင်းသားတွေထောက်ခံမှုရအောင်လုပ်တယ်လို့ထင်ပါတယ်ဆိုတော့အဓိကအဖြစ်ဆန်တိုင်းရင်းသားတွေရဲ့သဘောထားဘယ်လိုရှိနိုင်ပါလဲဘယ်လိုတွေ့ရပါလဲဒီမှာ
ဒီမှာတော့သိသာထင်ရှားတဲ့ကွဲပြားမှုတော့မရှိပါဘူးဒီပြည်နယ်အဆင့်တန်းရရတဲ့တိုင်းသားလူမျိုးတွေကအပြည်နယ်အဆင့်တန်းရနိုင်ဖို့အတွက်ကျွန်တော်တို့ဒါဖက်ဒရယ်ပြည်တော်စုကိုတည်ဆောက်ပါဘူးနောက်ပြီးတော့ဖက်ဒရယ်ပြည်တော်စုနဲ့ကိုက်ညီတဲ့အပွဲဒီပုံချေကဥပဒေပြည့်လည်းရေးဆွဲရမယ်ဆိုတော့အဲ့ဒီအချက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဒီ state reorganizing process ဆိုတာလရှိလာမှာပေါ့အဲ့ဒီ state reorganizing process ဆဲမှာဒါဒီဝပြည်နယ်ဟာတရားဝင်ပေါ်ပေါက်ရေးတော့ဒါမီလန်ရှိလာမယ်ဒါကိုလည်းပဲဒီကြံတဲ့ဒီဒီတိုင်းပါအဖွဲ့အစည်းတွေရောလူမျိုးတွေရောဒီစီဗီကပါကန့်ကွက်တဲ့ကိစ္စမျိုးတော့ကျွန်တော်ဒီပွဲမှာမတွေ့ရပါဘူးခင်ဗျအ
ဲ့တော့ဝတိုင်းရင်းသားတွေကပြည်နယ်လောက်လာကြမစင်အလားတူပဲဝလိုပဲအခုအထူးဒေသဥထုပ်ရေးဒေသကြီးအဖြစ်နဲ့ရရှိထားတဲ့ပအိုးတို့ပလောင်တို့တခြားဒါနာဂတို့စသဖြင့်အဲ့ဒီတိုင်းရင်းသားတွေရဲ့အခြေအနေရောဘယ်လိုဖြစ်လာနိုင်ပါလဲခင်ဗျအ
ဲ့ဒီအားလုံးကတော့ကျွန်တော်တို့လာမဲ့နိုင်ငံရေးရတွေ့ဆုံဆွေးနွေးပွဲအဆင့်မြင့်မှာဆက်လက်ဆွေးနွေးသွားမယ့်ကိစ္စတွေဖြစ်ပြီးတော့နိုင်ငံဆွေးနွေးပွဲတွေရဲ့ဏိကုံးချုပ်ဖြစ်တဲ့ဟလာပြည်တော်စုသဘောတူညီချက်ဒီပြည်တော်စုအကော့ပေါ့အဲ့ဒီဘောတူညီချက်ထဲမှာတော့ညှိနှိုင်းအဖြစ်ချနိုင်မယ်လို့တော့ကျွန်တော်တို့ကယူဆတာပေါ့
ကွန်တူညီရောဘယ်လိုသဘောရပါလဲခင်ဗျာအခုတိုင်းသားတွေဆွေးနွေးတဲ့အထက်မှာကျွန်တော်စောစောခုံးဥကလည်းမေးရကိစ္စလို့ပေါ့ဝါရီကပြည်နယ်လူချင်းကျန်တဲ့အထုရိသဖြစ်နေခါရီကပြည်နယ်လူလာမယ်ဆိုတော့မူလပြည်နယ်ကြီးကလူတွေကဒီကိစ္စကိုခွဲမဲ့ပြဿနာရပါတယ်အများကြီးတော့စီအောင်မဲ့ထင်ပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ရင်ဒီညီလာခံဟာတကယ်အဖြေပေါ်ထွက်လာနိုင်တဲ့ညီလာခံလို့သတ်မှတ်လို့ရမယ်ထင်ပါလားဘုရင
်ဟုတ်ကဲ့ဟိုဒီအခုတိုင်းရင်းသားတွေပြင်ပနေတဲ့ညီလာခံကဒါတိုင်းရင်းသားတွေရဲ့အကျိုးစီးပွားအတွက်ပြုတည်ဆွေးနွေးကြမယ်နောက်တစ်ခါတိုင်းပြည်အတွင်းမှာရှိတဲ့ပြဿနာတွေဆွေးနွေးမယ်ဆိုတာတော့ဒါကျွန်တော်ခံရမရှိပါဘူးဒါပေမဲ့လည်းအခုဒီညီလာခံကနေပြီးတော့ဟိုကျွန်တော်အနေနဲ့စဉ်းစားမိတာပေါ့နော်ပို့ပြီးတော့မိခွန်းတွေများဖြစ်လာနိုင်စရာရှိသလားလို့ကျွန်တော်ထင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့မကြသေးခင်ကပဲဒီအစိုးရနဲ့ဒီခုန NCCD ပေါ့နော်ဒိုင်းလာတွေဘက်ကဒီအပြစ်ခတ်ရစေးသဘောတူညီချက်မူကြမ်းကိုလက်မှတ်ထိုးခဲ့တာရှိပါတယ်ဆိုတော့အဲ့ဒီမှာတော့ဒီတချို့ကိစ္စတွေကိုနောက်ကိုပို့ထားတယ်ပေါ့နော်တပ်ပိုင်းဆိုင်ရာကိစ္စတွေဖွဲ့စည်းပုံအခြေခံဥပဒေကိစ္စတွေကဒါတွေမပါပါဘူးဒါနဲ့အခုကျွန်တော်တို့ပြပမီဒီယာသတင်းတွေမှာတွေ့ရတာကဒီညီလာခံမှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးမရှိဘူးဆိုလို့ရှိရင်ဒါဟိုအပြစ်ခရစေးလက်မှတ်ထိုးဖို့တော့နောက်ကျနိုင်တယ်ဆိုတဲ့ဟာမျိုးတွေပေါ့နော်အဲ့တော့တချို့မိခွန်းတွေများပိုဖြစ်လာနိုင်မလားပေါ့နောက်တစ်ခုကတော့ကျွန်တော်ယူဆချက်ကတော့ဒီညီလာခံကဒီအခုဝါအဖွဲ့ပေါ့နော်ဝါပြည်သွေးစင်းညီညွတ်ရေးပါတီရဲ့ဒါဥဆောင်မှုကိုလိုချင်လို့လည်းလုပ်တယ်လို့ဆိုကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခေါင်းကကောင်သူကြီးမိတဲ့အချက်မှာအဲ့လိုအရေးကြီးတဲ့အချက်ကိုနောက်ပို့ထားတဲ့အတွက်ကြောင့်အပေါ်ရန်အဖြစ်ခေါင်းကတို့ကဒါညွတ်နေပါတယ်လို့ပြောနိုင်တာများမဖြစ်နိုင်ဘူးလားခင်ဗျာ
အန်ဒီလိုမဟုတ်ပါဘူးကျွန်တော်တို့ရဲ့ဒီ NCA မူကြမ်းပေါ်မှာကြည့်လိုက်ရင် NCA ကတကယ်တော့အမူရင်းအဓိပ္ပာယ်ကတော့ကျွန်တော်တို့ဒီခါရစေရေးကိစ္စပါပဲသို့တော့ NCA ထဲမှာပဲကျွန်တော်တို့အခန်း1နဲ့အခန်း2ကအခြေခံဟလာမူများနောက်ပြီးတော့ဒီ NCA ရဲ့နိုင်ငံရေးဥတီချက်တွေကိုကျွန်တော်ထည့်ထားတော့ဒါတွေအားလုံးကနိုင်ငံရေးဆွေးနွေးပွဲအတွက်ပေဆောင်သွားမယ်အခြေခံဒီ guideline တွေဖြစ်နေတယ်ဒါကြောင့်အဲ့ဒီအခြေခံ guideline တွေကိုနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာမယ်ဟိုအဖွဲ့အစည်းအပြီးပြီးကတော့ဒါဒီ guideline တွေနဲ့ပွားဖို့ရှိပါတယ် NCCD မှာအဖွဲ့ဝင်မဟုတ်တော့လည်းပဲ နိုင်ငံရေးဆွေးနွေးပွဲကြရင်အပြည့်အဝပါဝင်လာမယ်အဖွဲ့အစည်းတွေလည်းပဲဒီအခုညီလာခံမှာတက်ရောက်နေပြီပါလေဒါကြောင့်ဒီလုံနီးလုံဟန်ပိုင်းလေးချင်းကပုံချင်းကနီးလေးကွာခြားနိုင်ပြီမဲ့လေကျွန်တော်တို့ဆောင်ချက်ကတော့အတူတူပဲဟာလားအတူတူကပူပေါင်းဆောင်ရွက်ရေးပဲဆိုတာတော့ကျွန်တော်တို့ရဲရဲပြောရဲပါလေ
နောက်တစ်ခုကဒီအခုတိုင်းရင်းသားတွေဆိုပြီးတော့ပြည်ထောင်စုအရေးကိုဆွေးနွေးရတဲ့ Federal အရေးကိုဆွေးနွေးရတဲ့အခါမှာဗမာတိုင်းရင်းသားကိုကူစားပြုတဲ့အဖွဲ့အစည်းမှပါတာတွေ့ရပါတယ်ဒါဟာလက်နက်ကင်တော်လှန်ရေးအင်အားစုမရှိလို့ဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါဖြစ်အစိုးရကူစားလည်းမပါဘူးဒီချက်ကရောအားနည်းမှုတရက်လို့ဆိုရင်ဖြစ်နိုင်ပါ့မလား
အစိုးရရဲ့လွတ်တော်ရဲ့တတ်မတော်ရဲ့ဘက်ဖက်ဖြစ်နေတော့အဲ့ဒီဘက်တစ်ဖက်ကလည်းသူ့ချိန်ဆနဲ့သူဟာလားအင်အားကောင်းကောင်းနဲ့သူကထိမ့်ညှိထားပြီးသားဖြစ်တော့အဲ့ဒီဘက်တစ်ဖက်ကတော့သူကကြစ်လင့်မှုရှိတယ်ကျွန်တော်တို့တိုင်းပါလက်နက်ကိုင်တော်လိုင်းရဲ့အဖွဲ့အစည်းများဘက်ကတော့ကြစ်လင့်မှုမရှိသေးဘူးပေါ့ UFC မှာ7ဖွဲ့ NCCD မှာ16ဖွဲ့ဘူးတော့လည်းပဲ16ဖွဲ့မှာမပါတဲ့အဖွဲ့အစည်းကြီးတွေကလည်းကြာတယ်ဒါကြောင့်ဒါတွေအားလုံးကြစ်ကြစ်လစ်လစ်ဖြစ်ရေးရတော့ကျွန်တော်တို့ဘက်တစ်ဖက်ကတော့ပြင်ဆင်ကြင်ပြင်ဆင်ဖို့လိုတာပေါ့အဲ့ဒီပြင်ဆင်ပြီးတဲ့အချိန်ကျရင်တော့အစိုးရဘက်နဲ့ဆက်လက်ညှိနှိုင်းသွားဖို့ကတော့ရှိပါတယ်ကျွန်တော်တို့တိုင်းသားတွေအချင်းချင်းပြင်ဆင်တဲ့နေရာမှာအစိုးရဘက်ကထည့်လိုက်လို့ရှိရင်ကျွန်တော်တို့အတွက်အဆင်မပြေဘူးပေါ့။ဘာကြောင့်လဲဆိုတော့အစိုးရဘက်ကပြင်ဆင်မှုတွေမှာလည်းကျွန်တော်တို့ခေါ်ထည့်တာတခါမှမရှိပါဘူး
။ကိုအောင်စင်းကဘယ်လိုသွားပါလဲဒီကစားမှာ
။ကျွန်တော်မြင်လာတော့ဒီအခုပတ်စံကြီးလာခံကပေါ့နော်။ဒီ all inclusive ပေါ့အင်အားစုအလုံးပါနိုင်ရလားဆိုတော့ဟိုမေးခွန်းတော့ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီအခုချင်း CNF တို့ဘာလို့ဆိုလို့ရှိရင်ချင်းဖွဲ့တို့ကသာပြောနေဆိုနေကြတာလဲကျွန်တော်တို့ကြားပါတယ်သူတို့မဖိတ်ဘူးပေါ့နော်တချို့အဖွဲ့တွေလည်းမဖိတ်ပဲကြံခဲ့တာတော့ရှိပါတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်အမြင်ရဒီငင်းငင်းရေးတည်ဆောက်တဲ့အခါမှာကျတော့ဒီတိုင်းရင်းသားတွေပဲကြည့်ပဲမဟုတ်ဘူးဒီမြန်မာအစိုးရဘက်ကလည်းအရေးကြီးတာပေါ့နော်ဒီအဲ့ဒီမှာလည်းဒီညီလာခံကတော့ဟိုအစိုးရဘက်ကစံကွက်ရတဲ့ဒီကိုကန့်အဖွဲ့တွေကဖိတ်တယ်ဆိုတဲ့အနေထားမှာဒါဆက်ဆံရေးအနေနဲ့လည်းနည်းနည်းလေးအခက်အခဲများဖြစ်မလာပေါ့ဒါလည်းကျွန်တော်စဉ်းစားမိပါတယ
်ဆွဲရတ္တိကျတမ်တော်ရဲ့ရတ္တိကျအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေအချင်းချင်းသုံးသက်တဲ့အခါမှာတော့တူညီတဲ့သုံးသက်မှုမျိုးပေါ်ထွက်ပါလား
။ဒါတော့ဖြေဖို့နည်းနည်းစောသေးတယ်ကွာ။မနေ့ဖြင့်ထွက်လာမဲ့ကျွန်တော်တို့ရဲ့ဟိုပါပေါ့သဘောထားထွက်ပြန်ကြအကျက်မှာတော့အချက်လက်တွေပါနိုင်မှာ။အခုကျွန်တော်အနေနဲ့ဒီဟာကိုကြိုပြီးတော့ comment ပေးမယ်ဆိုရင်တော့မသိတော့သေးပါဘူးလို့ကျွန်တော်တို့တင်ပြခြင်းပါလား
။ဟုတ်ကဲ့ခေါင်းကောင်ကစီရောတယောက်နဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီကိစ္စကိုပြောလို့မသိတော့ဘူးဆိုတာလက်ခံပါတယ်အပြင်ကသုံးသက်သူကောင်သူညာရောဘယ်လိုမြင်ပါလဲအဲ့ဒီကိစ္စကို
ဒီအစိုးရဘက်ကတော့ဒီအခုလက်ရှိသဘောတူထားတဲ့ NCA မူကြမ်းပေါ့ဒီကနေ့တစ်ဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုသူတို့ကလာမဲ့2015ရွေးကောက်ပွဲမတိုင်ခင်စတင်တဲ့သဘောရှိပါတယ်ဆိုတော့ဒါပေမဲ့အခုဒီတိုင်းရင်းသားဆွေးနွေးပွဲတွေမှာကျွန်တော်တို့ဟိုအတိအကျတော့မသိပါဘူးအပြင်မီဒီယာတွေကကြားတဲ့အနေအထားဆိုရင်တော့ဒီအစိုးရဘက်ကမှန်းထားတဲ့အခြေအနေထက်ပို့ပြီးတော့အခြေယူရမယ့်သဘောထားရှိနေတယ်လို့တော့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံကိစ္စပြောလာတာလေနောက်တစ်ခါကျတော့တခြားဒီတိုင်းရင်းသားတွေဘက်ကခုနဦးခေါ်ဦးကပြောတဲ့ပြင်ဆင်မှုတွေလည်းရှိလာမယ်ဆိုတဲ့ခါကျတော့ကျွန်တော်ရှင်းတယ်ဒီအချင်းဇယားမှာတော့နှစ်ခုကွဲလွဲမှုတွေတော့ရှိမယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဒီနေ့ပဲသတင်းထဲမှာကျွန်တော်ဖတ်မိတယ်အဲဒီသမ္မတဦးသိန်းစင်ကအစင်းတဲ့ပဲပြည်ခက်အစည်းအဝေးတိုင်းငံလုံးလူဖို့အတွက်ဒါတိုင်းရင်းသားတွေရဲ့ဆွေးနွေးပွဲရဲ့ရလကောပဲစောင့်နေရလို့ဆိုပါတယ်ဥက္ကောက်ကဘလောက်အယုံကြည်ရှိပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီတိစုံဆွေးနွေးလမ်းကြောင်းကိုသွားမယ်ဆိုရင်ပြည်ခက်ရစည်းအဝေးအဒီကနေတဆင့်အလားနိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွေးရေးမူပေါင်းသဘောတူပြီးတဲ့နောက်မှာကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေစတင်ရေးပေါ့အဲ့ဒီသဘောတူပြီးသားလမ်းပြမြေတိုင်းကိုပဲကျွန်တော်တို့ကတော့သွားကြမှာဖြစ်တယ်။သို့တော်လည်းပဲဒီလာမြအမိပုံရဲ့ဘယ်အဖွဲ့အစည်းရတော့ဘယ်အဆင့်မှာသူပါဝင်နိုင်လဲပေါ့ဗျာ။သူ့ရဲ့အနေထား၊သူ့ရဲ့ထူးခြားချက်၊သူ့ရဲ့နယ်မြေ၊သူ့ရဲ့အင်အားပေါ်ကြည့်ပြီးတော့အဲ့ဒါကိုကြတော့တပြေးညီမဖြစ်ဘူးဆိုလည်းဒါကိစ္စမရှိပါဘူး။လာမြအမိပုံအแทမှာပဲအားလုံးအတူတကွပါဝင်ပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲပြီးတဲ့အထိပေါ့ကျွန်တော်တို့ငင်းကြံရေးစာချုပ်ပဲခေါ်ခေါ်ပြီးတော့ဥစာချုပ်ပဲခေါ်ချုပ်ဆိုနိုင်တဲ့အထိကတော့အတူတကွပူပေါင်းဆောင်ရွက်သွားမယ်ဆိုတာတော့ကျွန်တော်ဒီမှာအခြေခံရရှိပြီးသားဖြစ်ပါတယ
်။နောက်ဆုံးသိချင်တာကအဲ့တော့မနေ့ပြန်ပေါ်ထွက်လာမဲ့တင်ညာချက်ကဥသိန်းစင်ပြောသလိုပေါ့သူတို့အပြစ်ခတ်ရေးစိတ်ကိုဆက်လက်ပြီးတော့လုတ်သွမ်းနိုင်မဲ့လမ်းကြောင်းမျိုးဖွင့်ပေးနိုင်လိမ့်မယ်လို့ထင်ပါလားမနေ့ပြန်ထွက်လာမဲ့တင်ညာချက်က
ကျွန်တော်လမ်းကြောင်းမရှိတာပဲအဖွဲ့စည်းတိုင်းကတော့ကြပ်ပနာနေနေနေသူ့အမှုတော့အတူတူဖြည့်ရှင်းမယ် အဲ့ဒီလိုစုပေါင်းတော့တူတကွာဖြစ်ရှင်းတဲ့နေရာမှာလည်းဘုသူ့ကိုခြံသာဘုသူ့ကိုဟိုပေးဖယ်ဆိုတာမဟုတ်နဲ့အလုံးပါဝင်ဖို့လိုတယ်ဒီမိုကရေစီနဲ့ဟာလာဖက်ဒရယ်စနစ်ကိုတည်ထောင်မယ်ဆိုရင်လည်းလက်ရှိဒီမိုကရေစီကဥပဒေကပြင်ဆင်ဖို့လိုအပ်နေတယ်အဲ့ဒီလိုတူညီချက်တွေတော့ပေါ်ထွန်းလာမှာတာပေါ့ဗျာအဲ့ဒါကြောင့်ဒီသွားနေတဲ့လမ်းကြောင်းကိုတော့အနောက်ရှေ့ဟတ်တာဖြစ်တဲ့ရှင်းတဲ့အခြေအနေမျိုးတော့ကျွန်တော်မတွေ့ရဘူးလို့ပဲညီကုံချုပ်တင်ပြခြင်းပါတယ
်ဟုတ်ကဲ့ကောင်သူချင်းကိုလည်းညီကုံချုပ်မေးခြင်းပါတယ်အဲ့ဒီမူကိုလက်ခံကြရဲဆိုတာဒါအပြောလွယ်တယ်ဒါပေမဲ့တကယ်လက်တွေ့မှာကတော့တမတော်ကဘလို့ဖြစ်တယ်လို့ဒါအခြေအနေမကြိုက်ဘူးလို့ဒီလက်မခံနိုင်ဘူးလို့အယုံကြည်မရှိဘူးဆိုတဲ့စကားတွေအများအားကြားနေရပါတယ်ကောင်သူချင်းရဲ့နှဆုံးသွန်းတဲ့ချက်ကဘလို့ပြောလို့ရတယ်ဒီကိစ္စကို
ဟုတ်ကဲ့ဟိုအခုနေထားမှာတော့အင်အားစုအကုန်လုံးပေါ့နော်အစိုးရအပါအဝင်ကဒီပြည်ဆောင်ဆွေးနွေးရေးနီလန်းကိုပဲယူထားပါတယ်ဆိုတော့ဒါတော့ကျွန်တော်တို့ဟိုဝန်တာကြီးကောင်းတဲ့အခြေအနေလို့ပြောလို့ရပါတယ်။ဒါပေမဲ့ခုနဥခေါ်ကဆွေးနွေးသလိုပဲတစ်ဖက်နဲ့တစ်ဖက်နီးနာတွေကတော့ကိုယ်လွန်မှုရှိအောင်ပါပေါ့နော်။ဆိုတော့အဲ့ဒီအနေထားအောက်မှာပဲဟိုကျွန်တော်တို့အကောင်းဆုံးဖြေရှင်းနိုင်တော့ကောင်းတယ်လို့ဆက်လို့ရပါတယ်။